မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်ကြိုးစားနေတဲ့လူထုကိုအမေရိကန်ကအခိုင်အမာထောက်ခံနေပါတယ်လို့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကဒီကနေ့ပြောပါတယ
် The United States remains deeply alarmed by the military coup in Burma. We condemn the campaign.
မြန်မာနိုင်ငံမှာဆက်အနာသိမ်းမှုအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်စဲရှိပါတယ်အကြမ်းဖက်ဖိနှိပ်ဖြိုခွဲတဲ့လုပ်ရက်ကိုကျွန်တော်တို့ပြစ်တင်ရှုတ်ချပါတယ်သူတို့နိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုပ်ဆောင်နေကြတဲ့လူထုကိုထောက်ခံအားပေးဖို့ကျမတို့တန်ဋိထံချထားပါတယ်။အင်ဒိုပစိဖိတ်ဒေသတစ်လျှောက်ကနိုင်ငံတွေအနေနဲ့လည်းဒီကြိုးပမ်းမှုမှာကျမတို့နဲ့အတူပူးပေါင်းပါဝင်မယ်လို့တကယ်ကိုပဲမျှော်လင့်ပါတယ်ဆိုပြီးဒီကနေ့စင်ကာပူမှာပြောတဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာမိန့်ခွန်းထဲမှာဒုသမရဟဲရစ်ကထည့်ပြောသွားတာပါ။မြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မဖြစ်မနေကူညီဖို့လိုအပ်တယ်ဆိုတော့ကိုစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့တယ်လို့လည်းဒုသမရဟဲရစ်ကတင်းလာနေမှာပြောခဲ့ပါသေးတယ်။အစ်တော်ကြောင့်ဒီတော့ခီးစဉ်ဖြစ်စင်ကာပူမှာရောက်ခဲ့ချိန်တွင်တောင်ကျိုးပင်လယ်ရေပြင်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စနဲ့အတူမြမအရေးကိုလည်းဒုသမရဟဲရစ်ကထည့်သွင်းပြောဆိုခဲ့တာပါတောင်ကျိုးပင်လယ်ထဲမှာတရုတ်တို့ရဲ့လုပ်ရည်တွေဟာချင်းချောက်အနိုင်ကျင့်ဖိအားပေးတဲ့အဆင့်ရောက်နေပြီးဒီဥနိုင်ငံရဲ့လုံဆောင်ချက်တွေကိုစန့်ကျင်နေကြတဲ့ဒေသတွင်းကမဟာမိတ်တွေကိုအမေရိကန်ကအခိုင်အမာထောက်ခံသွားမယ်ဆိုတာကိုလည်းဒုသမရဟဲရစ်ကပြောခဲ့ပါတယ်ဒုသမရကမလာဟဲရစ်ကဒီနေ့မှစင်ကာပူကနေဗီယက်နမ်နိုင်ငံကိုခီးဆက်သွားပြီးဖြစ်ပါတယ်